Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2019ခုနှစ် April 18ရက်ဇာတ်တော်နေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ 19.19.25 ရောကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုအမေရိကန်ကွန်ဂရက်စ်တော်ကမပုတ်ခင်မှာပဲ၈နှစ်ကျော်နဲ့လက်ထောက်၈နှစ်ကျော်တို့ဒီနေ့သတင်းစာရှင်းပွဲကျင်းပဖို့စီစဉ်ထားပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစီအတန်းကြာဆင်းလာနေတဲ့အကြောင်းပြင်သစ်ချေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူညားပြီးတော့မှာပါ
ဟုတ်ကဲ့ပါသတင်းနဲ့ပြီးနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာမင်းနဲ့စံတရနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ဖတ်သက်ပြီ
းအင်ဂျင်နီယာကလည်းလက်နေကြီးကြားပြီးတော့လက်နေကြီးအစထိမှန်ပြီးတော့နှစ်ယောက်သမီးနဲ့တရားပဲသမီးက16နှစ်လောက်ရှိနေသူအဖေနှစ်ယောက်ကတရားပြင်ထင်ရတာပေါ့
ဒါမျိုးရှိအောင်မှာနှစ်ယောက်လုံးပဲ
ဘောင်းတော်ရွာသားတူပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့မချခင်မှာနားဆင်ရမှာပါဒါပြင်ဝဒေသငင်းငယ်ရင်30ပြည်မှာလုတ်တဲ့အေခိုင်နဲ့နှခိုင်အဖွဲရဲ့သတင်းစာရှင်းလင်းပွဲတွင်အေအဖွဲရဲ့ခေါင်းဆောင်ကဘာတွေပြောတော့ပါလဲဒါကအိန္ဒိယနိုင်ငံရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြတဲ့အမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်များလာနေတဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။သူစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုတိကျထားပြီးလွှတ်တော်ကိုမပေးပုံမီတနအီရော်လောက်လို့ဒီနေ့မနေ့ပိုင်းမှာရှင်းနေချိုဝီလျံဘားနဲ့လက်ထောက်ရှင်းနေချိုရော့ဒ်ရိုဇန်စတိုင်းတို့သတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားပါရဲ့အတိုက်ခံဒီမိုကရက်ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျာရွန်နက်ဒလာကတော့ရှင်းနေချိုရဲ့လိုရမျိုးဘယ်တော့မှမရှိခဲ့ဘူးလို့သမ္မတအကျိုးရှိအောင်အထူးစုံစမ်းရင်းမှုရဲ့အစီရင်ခံစာကိုလိုရဆွဲအတိတ်ပြန်ဖွင့်ဖို့ကြိုးပမ်းတဲ့လိုရအဖြစ်နဲ့မနေ့နောက်ပိုင်းမှာပဲဝေဖန်ခဲ့တာပါ
He summarized the report and cherry-picked findings in his March 24th letter to Congress.
2. Congress တော်က24ရက်နေ့ကပေးပို့တဲ့စာမှာအစိုးရကစာကိုအချင်းချုံထားပြီးတွေ့ရှိချက်တွေကလူကျင်နာကိုစစ်ချက်ရွေးဖော်ပြထားတယ်လို့အထူးစုံစမ်းရေးမှူးကအများပြည်သူသိနေအောင်ရည်ရွယ်ထားတဲ့ကောက်နှုတ်ချက်တွေကိုလည်းထုတ်ပြတာမျိုးမရှိခဲ့ကြောင်းဒါ့အပြင် Congress တော်ကိုအစိုးရကစာမဲ့တူမပေးပို့ခင်မှာအင်ပီရိုကိုချုပ်တင်အစိုးရခံတင်ပြတ်ထားတာကြောင့်သမ္မတအနေနဲ့တုံ့ပြန်မှုပြင်ဆင်မှုရခဲ့တယ်လို့လည်းအလွတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်တာပါရှင်းနေချိုးဟာအမေရိကန်ပြည်သူတွေအကျိုးစီးပွားကိုရှေ့ရှုရမယ့်အစားသမ္မတအတွက်မီဒီယာမှာစီးရုံးတဲ့အလုပ်ကိုလုပ်နေတယ်လို့လည်းဝေဖန်ခဲ့ပါတယ်သူစုံစမ်းရေးမှုရဲ့စင်ခစားပေါ်လင်းမျက်နှာချင်းချုပ်ကောက်နှုတ်ချက်ဖြစ်ရှင်းနေချုပ်ဝီလျံဘားကလုံတဲ့သတင်းသုံးပတ်ကပဲထုတ်ပြန်ထားပါတယ်ကောက်နှုတ်ချက်မှာတော့ဖရန့်ယူကောက်ပွဲမှာအနိုင်ရဖို့သူ့ရဲ့စီးရုံးရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့တာမတွေ့ရကြောင်းစုံစမ်းစစ်ဆေးသူတွေကကောက်ချက်ချထားတယ်လို့ပြောဆိုထားပေမဲ့သမ္မတကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာဆိုတော့သုံးသက်ချက်ပေးမထားတာအကြောင်းလည်းဖော်ပြထားပါတယ်
မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးမှုတွေမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုမပါဝင်တော့ဖို့အတွက်မြောက်ကိုရီးယားဘက်ကတောင်းဆိုလိုက်ပါတယ်။သူအစားပိုတိထားပြီးတော့ရှင်းချက်သူနဲ့မှအဆက်ဆံလုပ်ဖို့မြောက်ကိုရီးယားအစိုးရကလိုလားတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူကွမ်ဂျွန်ကန်ရဲ့ပြောကြားချက်ကိုအစိုးရပိုင်း KCN နဲ့သတင်းကထုတ်ပြန်ပါတယ်။ပယ်ထိန်တဲ့လက်နက်အသစ်ဆန်းသတ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကကြီးကြပ်ခဲ့တဲ့ဆိုတဲ့သတင်းကိုမြောက်ကိုရီးယားအစိုးရထောက်ပြန်ပြီးနိုင်ပိုင်းအကြာမှာပဲအခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့မဆက်ဆံနိုင်တော့ဘူးလို့အကြီးတန်းတာဝန်ရှိသူရဲ့ပြောကြားမှုထွက်ပေါ်လာခဲ့တာပါဆန်းသတ်တဲ့လက်နက်နဲ့ပတ်သက်လို့အသေးစိတ်ရှင်းမပြပေမဲ့ Tactical Guided Weapon လို့သုံးနှုန်းတဲ့အတွက်အမေရိကန်ပြည်ထောင်စုအထိပြစ်နိုင်လောက်တဲ့တာဝေးပြစ်ပယ်ထိန်တုံးမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်မြောက်ကိုရီးယားနဲ့အမေရိကန်တို့မြောက်ကိုရီးယားနျူကလ িয়ার အရေးစတင်ဆွေးနွေးခဲ့ချိန်ကစလို့မြောက်ကိုရီးယားဘက်ကအကြီးအကျယ်ရန်ဆရာရောက်တဲ့တာဝေးပြစ်မစ္စိုင်းတုံးဆန်းတက်မှုနျူကလ িয়ার ဆန်းတက်မှုတွေကိုမလုပ်တာတစ်နှစ်ကျော်ပါပြီ။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ကြား February လကမအောင်မြင်ခဲ့တဲ့ဒုတိယအကြိမ်ဆွေးနွေးမှုနောက်ပိုင်းမှာတော့နှစ်နိုင်ငံကြားနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတွေရပ်ဆိုင်နေပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားစီစဉ်နေတဲ့ကင်ဂျွန်အန်ဟာရှေ့သတင်းပတ်ထဲကျရင်ရုရှားနိုင်ငံကိုတွားရောက်ပြီးစီးပွားရေးဆိုင်ရာတတ်တာရာရစေမဲ့ကိစ္စတွေကိုသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးမယ်လို့ပြောလင်းရပါတယ်။
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းမှာဒီနေ့မနေ့အယုံမထိတ်ခင်အချိန်ဘတ်စကားစင်းကိုခေါ်ထွက်ရေလှရှားသူစစ်သွေးကြွရေလို့ယူဆသူတွေရဲ့တက်ခတ်မှုကြောင့်ရေတက်ဝင်တဲ့အများစုပါဝင်ခီးတဲ့14ယောက်ထိဆုံးသွားပါတယ်။ပ ါကစ္စတန်နိုင်ငံကစစ်ကမ်းမြို့တွေဖြစ်ကြတဲ့ခရာချီနဲ့ကွာရာမြို့တွေကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကလူပြတ်တဲ့နေရာတစ်ခုမှာဘတ်စကားကိုတားဆီးတိုက်ခတ်ခံခဲ့ရတယ်လို့လည်းကိုရိုင်တွေ့သူတွေနဲ့အာဏာပိုင်တွေကပြောပါတယ်။ပြည်သူ့စစ်ဖွဲ့ဝင်တွေဖြစ်ဟန်ဆောင်ထားတဲ့လက်လက်ကင်20ကျော်လောက်ကကားပေါ်မှာလိုက်ပတ်လာတဲ့ခီးတွေရဲ့မှတ်ပုံတင်တွေကိုဆစ်ဆဲပြီးစစ်ချက်အောက်ကိုကားပေါ်ကဆင်းခိုင်းပြီးပြစ်တက်ခံခဲ့ရတယ်လို့လည်းဆိုပါတယ်။နှုတ်ကတော့အပြစ်မခံရခင်မှာပဲထွက်ပြေးလွတ်မြောက်ခဲ့ပြီးအနည်းဆုံးလူညုံရေးခေတ်တစ်ခုကိုအရောက်သွားနိုင်ခဲ့တဲ့အကြောင်းဒေသခံလူညုံရေးရရှိသူက VOA ကိုပြောပါတယ်။ပါကစ္စတန်ရေတပ်ပြောခွင့်ရသူကလည်းတိုက်စုံးသူတွေထဲမှာတပ်ဖွဲ့ဝင်တွေပါဝင်ကြောင်းအတိအကျပြောကြပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဘလူးချီစတန်ပြည်နယ်မှာဖြစ်ပေါ်တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲဒေသခံလူမျိုးစုခွတ်တဲ့အဖွဲ့၃ဖွဲ့ပူးပေါင်းထားပြီးညီကိုတော်များလို့မည်ပေးထားတဲ့မဟာမိတ်ဖွဲ့ကကြီးညာခဲ့တာပါ။ပါကစ္စတန်ကအရင်မြစ်တွေကျော်ရတဲ့ဒီဒေသမှာအစိုးရစာဦးတွေလူမျိုးတပ်ဖွဲ့ဝင်တွေကိုတပုံတွေကမကြာခဏဆိုလိုပြစ်မှတ်ထားတိုက်ခိုက်လေးရှိပါတယ်။ဝန်ကြီးချုပ်အမေရိကန်ကတော့တရေပေါ်ကြောင်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြစ်တင်ရှုတ်ချခဲ့တာပါ။ရစက်ချင်းချုပ်တဲ့လူရဲ့ကျူးလွန်သူတွေကိုဖောက်ထုတ်ပြီးဥပဒေနဲ့ညီရေးယူနေအောင်နီလန်းပေါင်းစုံနဲ့ကြိုးပမ်းသွားဖို့တာဝန်ရှိသူတွေကိုဝန်ကြီးချုပ်ကညွှန်ကြားထားကြောင်လည်းကြီးညာချက်မှာဖော်ပြထားပါတယ်။
အိန္ဒိယနိုင်ငံမှာထွေထွေရွေးကောက်ပွဲဒုတိယအဆင့်အတွက်ပြည်သူတွေမဲပေးနေကြပါတယ်။ဒီကနေ့ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ရှိသူကတန်150ကျော်ပါတယ်။အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပအဝင်နိုင်ငံတော်ဝန်ကပြည်နယ်12ခုရဲ့လွှတ်တော်ကိုယ်စားလှယ်အမတ်နေရာအတွက်90ရာခိုင်နှုန်းကျော်ဒီကနေ့မဲပေးနေကြတာပါ။အိန္ဒိယနိုင်ငံရဲ့အောက်လွှတ်တော်အမတ်နေရာစုစုပေါင်းက943နေရာရှိပြီးတော့ဝင်ရောက်ရှင်ပြိုင်နေကြတဲ့ကိုယ်စားလှယ်လောင်းကတော့1000နဲ့ချီရှိပါတယ်။နိုင်ငံအရှေ့ပိုင်းရန်ကက်မြို့မှာတော့ရွေးကောက်ပွဲအကြမ်းဖက်မှုတွေဒီကနေ့ရှိခဲ့ပါတယ်။မဲဆန္ဒရှင်တချို့ရဲ့မဲပေးခွင့်လက်မှတ်တွေကိုလူတချို့ကအတင်းလှူယူပြီးတော့မဲပေးလို့မရအောင်လုပ်ခဲ့ကြတာကြောင့်မကျေနပ်တဲ့မဲဆန္ဒရှင်တွေကအဝေးပြေးလက်မှတ်ကြီးတစ်ခုကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဒါကြောင့်ရဲတွေကလူစုခွဲခဲ့ရပါတယ်။လူဦးရေ 1.3 ဘီလီယံလောက်ရှိတဲ့အိန္ဒိယနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူ900လောက်ရှိပါတယ်။ပြီးခဲ့တဲ့ကြာသပတေး April 17ရက်နေ့တုန်းကရွေးကောက်ပွဲတွေကိုစတင်ခဲ့တာပါ။တရင်6ပတ်လောက်အဆင့်ဆင့်ကျင်းပသွားမယ့်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်တုန်းကတော့မဲပေးခွင့်ရှိသူတန်140ကျော်ရှိပါတယ်။နိုင်ငံတော်ဝန်ရွေးကောက်ပွဲတွေကိုမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့ရလဒ်ကိုတော့မေလ29ရက်နေ့မှာကြီးညာမယ်လို့မျှော်လင့်ရပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစီအတန်းဟာအရင်နှစ်ကရဆိုင်အစစ်အစစ်ရောက်ချသွားတဲ့အကြောင်းပြည်ထောင်နိုင်ငံခြေဆိုင်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကအဆင့်138နေရာမှာရှိနေတဲ့အကြောင်းနှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်ကြားဒီနေ့ထုတ်ပြန်မှာ RSF ကပြောလိုက်ကြပါ2013ခုနှစ်ကနေ2019ခုနှစ်ထိသတင်းလွတ်လပ်ခွင့်အဆင့်20တက်လာခဲ့တဲ့မြန်မာနိုင်ငံမှာအခုခါကြာဆင်းမှုတွေစတင်တွေ့မြင်လာနေရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ထို့သဖြင့်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ချုပ်ပေါက်ခဲ့တဲ့လူရဲကိုပေါ်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လွှတ်ဝဲချက်အုပ်တွေဖော်ပြမှုနဲ့ထောင်နဲ့ခုနှစ်နှစ်စီအပြစ်ပေးလိုက်တဲ့အတွက်အခြေအနေတွေပုံဆိုးလာတယ်လို့လည်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆွေရကသတင်းမီဒီယာတချို့ကိုအလားတူမတုံ့တော့မှဖိအားပေးရတယ်ရှိခဲ့တယ်လို့စစ်သွေးဥပဒေပေါ်မှာ66ခါကြီးနဲ့အရေးယူတဲ့လုပ်ရက်တွေရှိနေတာအားလည်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့ဖော်ပြထားပါတယ်။အားသဖြင့်2019ခုနှစ်သတင်းလွတ်ခွင့်အညွှန်းအိမ်မှာတော့အစိုးဆုံးနိုင်ငံတွေဖြစ်တာကမင်နစ္စတန်၊မြောက်ကိုရီးယား၊အရီထရီးယားတရုတ်နိုင်ငံတို့ကိုတက်မှတ်ထားပြီးသတင်းသမားတွေ၊ဘလော့ဂါတွေကိုအများဆုံးဖမ်းဆီးထားတဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြန်မာနိုင်ငံပါဝင်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း34နိုင်ငံနဲ့အစိုးဆုံးနိုင်ငံတွေဖြစ်နေလဲသတ်မှတ်ခံရတာပါ
။လီဗျားနိုင်ငံထရီပလီမြို့တော်မှာတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်လီဗျားဆိုင်ရာကုလသမဂ္ဂထိပ်တန်းတန်တမန်ဟာဆန်ဆာလီမီကဖြစ်တင်ဝေဖန်လိုက်ပါတယ်။မြို့တော်ကိုသိမ်းပိုက်ဖို့ခုလစောပိုင်းကစပြီးတော့ဗိုလ်ချုပ်ကြီးခါလီဖာဟာဖတာကိုတစ်ဆာခံတဲ့တပ်တွေတိုက်ခိုက်နေတဲ့ကဆိုရင်တော့အပြင်းထန်ဆုံးတိုက်ပွဲတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။တိုက်ပွဲတွေအတွင်းမှာအရသာ9ယောက်ထံမှလည်းသေဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရထားတယ်လို့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂပြောခွင့်ရစတီဗင်ဒူဂျာရစ်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗုဒ္ဓဟူးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။ပြည်သူတွေရဲ့နေအိမ်တွေ၊ကျောင်းတွေ၊အခြေခံအဆောက်အုံတွေထိခိုက်ပျက်စီးအောင်လို့လက်နက်ကြီးတွေနဲ့အဆက်မပြတ်တိုက်ခိုက်နေတဲ့အပေါ်မှာကုလသမဂ္ဂကအပြစ်တင်တဲ့အကြောင်းနဲ့တိုက်ပွဲတွေကြားမှာပိတ်မိနေကြတဲ့အရသာတွေကို ရေးပေါ်အကူအညီပေးနိုင်အောင်လို့လူသားချင်းစာနာတဲ့အနေနဲ့အပြစ်ခတ်ချက်ပေးဖို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့လီဗျားနိုင်ငံဆိုင်ရာအထူးတန်တမန်ဟာဆန်ဆာလီမီကတောင်းဆိုတယ်လို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်။တိုက်ပွဲအချိန်မြင့်နေတာတွေကျော်သွားရင်းနဲ့အပြစ်ခတ်ရဆဲရေးတို့ကိုတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဖို့လုံခြုံရေးကောင်စီမှလည်းတုံ့တက်စဉ်းစားနေပါတယ်။လီဗျားအနာရှင်ကောင်းဆောင်မိုမာဂဒါဖီကို2011ခုနှစ်မှာတပ်ဖြတ်ခဲ့ပြီးကလေးကလီဗျားမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေဖြစ်နေတာပါ။ဗိုလ်ချုပ်ကြီးခါလီဖာဟာဖတာကအာဏာသိမ်းဖို့ကြိုးစားတိုက်ခိုက်နေတာလို့ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အဆိုရကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်အမေရိကန်နိုင်ငံတွေဖြစ်ကြတဲ့ကျူဘာ၊နီကာရာဂွားနဲ့ဗင်နီဇွဲလားနိုင်ငံတွေပေါ်တုံ့ပြန်ဖိအားပေးလိုက်နေတဲ့ပေါ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကအပြင်းထန်တုံ့ပြန်လိုက်ပါတယ်။သမ္မတထရန့်ကဥပဒေနဲ့မညီတဲ့ပိတ်ဆို့တံခါးမှုတွေကိုတစ်ဖက်သက်ချမှတ်ပြီးဗင်နီဇွဲလားပြည်သူတွေထိခိုက်နေတာကိုလုံနေတယ်လို့လည်းအစိုးရရဲ့စားတောက်ဖြန့်ဖြူးဌာနတစ်ခုကနေနိုင်ငံကိုရုံးမြင့်ထင်ရှားကပြောကြားတဲ့မင်းကွန်းမှာဗင်နီဇွဲလားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ဆွေးနွေးကတော့သမ္မတမာဒူရိုအစိုးရကိုဖိရှားဖို့ကြိုးပမ်းရမှာဘိုးဘန်ရဲ့အခက်အခဲအရေးကြီးရယ်ဆိုပြီးပြောဆိုထားပါတယ်။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကတိုက်ပွဲအကြောင်းနဲ့စကြပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘောင်းတို့ကြီးရွာတွင်မှာမြန်မာနိုင်ငံတရနေ့ညပိုင်းကပစ်ခတ်မှုတွေကြောင့်ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုရွာလုံးကျွနီးပါးစစ်ဘေးတိမ်းရှောင်နေရပါတယ်။ဒီပစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမဟုတ်ဘဲမြန်မာစစ်တပ်ဘက်ကပစ်ခတ်တာလို့ဒေသခံတွေနဲ့ရခိုင်တပ်မတော် AA ဘက်ကပြောပေမဲ့မြန်မာတပ်မတော်ဘက်ကတာဝန်ရှိသူတွေကတော့ AA နဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနှစ်သိကူနှစ်ဆန်းတရက်နေ့မင်းညကမြောက်ဦးမြို့နယ်ဘောင်းတို့ကျေးရွာမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာပြီးရှိခဲ့ပြီးကျေးရွာသားလူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဘောင်းတို့ရွာခံလူကပြောပါတယ်
။အိမ်ကျင်းမှာလက်နက်ကြီးကြားပြီးတော့လက်နက်ကြီးအစထိမှန်ပြီးတော့မြောက်သမီးနဲ့တရက်ပဲသမီးက14နှစ်လောက်ရှိနေသူအဖေမြောက်ကဒဏ်ရာပြင်ထန်ရတာပေါ့။ဒါမြောက်ဦးစီအောင်မှာနှစ်ယောက်လုံးပဲပစ်တက်ကလူတွေကလမ်းချောက်ပြီးတော့ပြေးကြတာတဲ့။အုံယောက်တစု၄ယောက်တစုအဲ့လိုသွားပြီးတော့သူတို့ပြင်နေတာတော့ပြေးလိုက်တယ်။မင်းညာကျန်နေမင်း၄၀လောက်ကစားပြီးတော့မင်းက၄နာရီလောက်ကြီးအပြန်လန်ဖြစ်တယ်တော့ဘာမှမရှိဘူး
။တန်နေကြီးကြီးထိမှန်ခဲ့တဲ့ဘောင်းတို့ရွာသားဦးမောင်သွန်းအင်းနဲ့အသက်14နှစ်အရွယ်သမီးဖြစ်သူမထေသေးအောင်တို့ကတော့အခုမြောက်ဦးစေယုံမှာစေဝါကူတာခံနေရပါတယ်။ဒီပြေကမှုတွေကြောင့်ပဲဘောင်းတို့ရွာကရွာသူရွာသားတွေရွာလုံးကျွနေပါမြောက်ဦးမြို့ပေါ်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့မြောက်ဦးမြို့ရေးပေါ်ကူညီရေးဖွဲ့ဝင်ကိုသွန်းနေဝင်းကပြောပါတယ
်။နှစ်ဖက်တိုက်ပွဲပါညာဖြစ်တာမဟုတ်ဘူး။ဘောင်းတို့ရွာကအကုန်လုံးထွက်ပြေးလာရတဲ့အခြေအနေရှိပါတယ်။အခုအောင်မင်္ဂလာမြို့ပြဆိုတဲ့ရက်ွက်တစ်ခုရှိတယ်။မြို့ပြပရိယတိစာတင်တဲ့ဆိုပြီးတော့အဲ့ဒီမှာလူဦးရေ300လောက်ဖြစ်နေတယ်။ရင်းနဲ့စစ်တပ်ကလမ်းကိုလည်းပိတ်ထားတယ်။လမ်းပိတ်ထားတော့ရေကြောင်းနဲ့ဆက်လေတွေနဲ့လာတာလည်းရှိတယ်။
ဒီပြစ်ခတ်မှုမှာတမတော်ဘက်ကတစ်ဖက်သားပြစ်ခတ်တယ်လို့ရွာသားတွေကပြောနေပေမဲ့နောက်ပိုင်းတိုင်းစစ်သည်နာချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကတော့ရခိုင်တပ်တော်အေအေနဲ့စိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးအရသားတွေထိခိုက်မှုမရှိဘူးလို့ခုလူပြောပါတယ်။
ညတော့ကပြစ်ခတ်မှုနည်းနည်းပါပါပဲဖြစ်တာပါ။ညတော့ကကျွန်တော်တို့ဒီရအောင်ဘောင်းကနာမှာတော့ဆိုင်ရင်ဌာနချုပ်ရှိတာပါ။ဆိုင်ရင်ဌာနချုပ်ကိုအေကောင်းရမ်းနေတစ်ခွဲရပေါ့။လာပြီးတော့မှဆက်ဌာနချုပ်ကိုလာပြစ်တာ။
ရခိုင်တပ်တော် AA ကတော့မနေ့ကဘောင်းတို့ရွာမှာတိုက်ပွဲဖြစ်ပွားမှုမရှိဘူးလို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မဖြစ်ဘူးမဖြစ်ဘူးဘာတိုက်ပွဲမှလည်းအဲ့ဒီမှာမဖြစ်ဘူးကျွန်တော်တို့လူတွေလည်းဘယ်သူမှလည်းသွားပြီးတော့မဖြစ်ဘူးအဲ့ဒီနေရာမျိုးမှာအဲ့ဒါကသူတို့တိုက်ရင်ဘုံခုရဲ့ကြားနေရတက်တော့သူတို့ကနေပြီးတော့အရသာတွေကို AA မြင်ပြီးတော့မှအဲ့လိုမျိုးဖြစ်နေတယ်။ရခိုင်ဆိုလို့ရှိရင်အကောင်လုံး AA လို့ပဲမြင်နေတာသူတို့ကဒီအရသာရွာတွေကိုတမင်တာအကြောက်တရားတွေနှမ်းမောသွားဖို့ဆိုသူတို့အဲ့လိုမျိုးလုပ်နေတာ
ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလည်းဘောင်းတို့ရွာတွင်ပြစ်ခတ်ခံရမှုကြောင့်ကျေးရွာသားတို့တိတ်ဆုံးပြီးဂျန်တဲ့သူမှတန်ရာပြင်းထန်စွာရရှိခဲ့ပါတယ်။ဧပြီလ16ရက်နေ့ကြံတဲ့နေ့မှာလည်းမြောက်ဦးနဲ့မင်းပြားဆက်ပန်းမြောင်းရှီချောင်းဘက်မှာသမတော်နဲ့အေအေဖွဲ့တို့စိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးသမတော်ဘက်ကဆိတ်ကြိုက်မှုများပြားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့အေအေဖွဲ့တို့စိုက်ပွဲတွေဆက်သက်ဖြစ်ပွားနေတယ်လို့စိုက်ပွဲတွင်အရသားတွေပေါ်မှာပြင်းမထန်စိုက်ကြိုက်မှုတွေပုံမှုများပြားလာနေပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးတော့2019ခုနှစ်ဧပြီလအထိရခိုင်ပြည်နယ်တွင်မြမတမတော်နဲ့အေအေတို့တိုက်ပွဲကြောင့်စစ်ရှံဥယျာဉ်3000နီးပါးတိုးပွားလာနေပြီးအကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်သတ်မှုတွေရှိလာနေတာကြောင့်စားတော့နေထိုင်ရေးမှာခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
နောက်မျိုးကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ VV သတင်းတော်နိုင်ခွင့်အင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ရခိုင်ပြည်နယ်အတွင်းဒေသခံတိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးထက်ကိုပိုင်ပြဋ္ဌာန်းခွင့်ရဖို့ပိုအရေးကြီးပြီးဒီလိုမျိုးသားကံကြမ္မာကိုယ်တိုင်ဖန်တီးခွင့်ရမှာပဲငြိမ်းချမ်းရေးရနိုင်မယ်လို့မြန်မာနိုင်ငံနောက်ချမ်းမှာမြန်မာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်အစိုးရပြဿနာတွေကိုလည်းသူတို့အနေနဲ့စောင့်ကြည့်အကဲခတ်နေတယ်လို့ပြောပါရယ်။ဝါရီသားညီညာရေးနှစ်30ပြည့်ကျင်းပရာပန်ဆတ်မှာလုပ်တဲ့အေးအေးသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ကိုသားညုံကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ဗျာ
။ဝါရီသားညီညာရေးနှစ်30ပြည့်အခမ်းအနားကိုဝါပြည်သွေးစီရေး UVSP ဌာနချုပ်ရှိတဲ့ပန်ဆတ်မှာပြုလုပ်တော့အစိုးရတာဝန်ရှိသူတွေအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းခေါင်းဆောင်တွေတယောက်ရာမှအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့အဓိကခေါင်းဆောင်တွေလည်းပါဝင်ကြပါရယ်။အေးရခိုင်လက်နက်ကိုင်ဖွဲ့ဟာမြန်မာနောက်ဖက်ချမ်းရခိုင်ပြည်နယ်မှာအစိုးရတပ်တွေနဲ့တိုက်ပွဲတွေပြင်းထန်နေတာမို့လို့အေးခေါင်းဆောင်တွေရဲ့လှုပ်ရှားပြောဆိုမှုဟာဒီပွဲမှာတော့အများဆုံးဝန်ဆောင်မှုခံခဲ့ရပါတယ်။မနေ့ဧပြီလ18ရက်နေ့ကအေးစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ဇင်းသာရှင်းလင်းပွဲပြုလုပ်ရမှာတော့မြန်မာအနာမတူဘက်ကသူတို့ပေါ်မှာဆွဆွဲပြောဆိုနေကြတဲ့အပေါ်မှာခြေပရှင်းလင်းတာတွေလုပ်ပါတယ်။အထူးသဖြင့်တော့အေးအဖွဲ့ဟာအာဆာရန်ဂျာအစိုးရအဖွဲ့နဲ့ပူးတွဲပြီးတော့သူတို့ပေါ်ဆစ်စင်ရေးလုပ်နေတယ်ဆိုတဲ့မြန်မာစစ်တပ်တာဝန်ရှိသူတွေရဲ့ပြောဆိုချက်ဟာမမှန်ကန်ဘူးလို့AACUC ကြောက်ကညင်းဆိုပါတယ်။အာဆာအဖွဲ့ရဲ့လှူရှာမှုတွေကိုသူတို့အနေနဲ့လည်းသတိထားစောင့်ကြည့်နေတာရှိတယ်လို့ပြောပါတယ
်။အကြံဖက်အဖွဲ့စီနဲ့ပူးပေါင်းတယ်ဆိုတဲ့စွပ်စွဲချက်ကိုကျွန်တော်တို့လုံးဝယုံကြည်မရှိတဲ့စွပ်စွဲချက်အဖြစ်ကျွန်တော်ညင်းဆိုပါတယ်။နောက်တစ်ချက်ကတော့တကယ်ကျွန်တော်တို့လည်းဒီအာဆာအဖွဲ့စီကိုကျွန်တော်တို့လေ့လာပါတယ်။လေ့လာတယ်ဆိုတာကတော့ပြောမယ်ဆိုရင်ထောက်လန်းတယ်ပေါ့ဗျာ။ထောက်လန်းတယ်ဆိုတာသူတို့ဘယ်လိုလက်နက်ရှိလဲ။ဘယ်လိုတင်တဲ့နေပြီးနေလဲ။အင်အားဘယ်လောက်ရှိလဲ။ဒီအဖွဲ့စီမှာနိုင်ငံရေးရည်မှန်းချက်ကပါလဲဘာသာရေးသမားတွေအစွန်ရောက်တွေဘလောက်ထိပါဝင်နေတယ်လဲဆိုတာကျွန်တော်တို့လည်းစိုးရင်စိတ်နဲ့ကျွန်တော်တို့လေ့လာပါတယ်ထောက်လန်းပါတယ်တကယ်ကျွန်တော်တို့လေ့လာမိတဲ့အချိန်မှာသူတို့ကင်ထားတဲ့လက်နက်တွေကိုကျွန်တော်တို့ကြီးလိုက်တယ်သူတို့မှဒီလက်နက်အကောင်းတွေတော့ကျွန်တော်တို့ဒီနေ့ထက်ပြီးတော့မတွေ့မိသေးဘူးဒါမှမဟုတ်ချော့တွက်လို့တော့မရဘူးပေါ့
ရခိုင်ပြည်နယ်အတွင်းအစိုးရလူမျိုးရေးတပ်တွေပေါ်မှာဆစ်စင်ရမှာအေးရခိုင်လက်နက်ကင်အဖွဲ့အနေနဲ့အာဆာရ ेंजर အစွမ်းရောက်ဖွင့်တဲ့ပူးတွဲလှုပ်ရှားတဲ့အထောက်အထားတွေရရှိထားတဲ့ဆိုပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ဒီမှာဖော်ပြတယ်လို့ဒင်းသာရှင်းလင်းပွဲတွေမှာလည်းမြန်မာစစ်တပ်ဘက်ကဆွဆွဲထားပါတယ်။ဒေသအတွင်းကလူမျိုးရေးရဲစခန်းတွေကိုအေအေးရဲ့တက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဒီလူမျိုးရေးတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့တွေလားဖြစ်တာကြောင့်ဆိုပြီးတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကတုံ့ပြန်ပါတယ်။တက်ခိုက်ပြီးမြောက်ပိုင်းမှာရှိနေတဲ့မွတ်စလင်တွေဟာလည်းအခြားဒေသခံတွေနီးတူဖိနှိပ်ခံမှုတစုံတရာရှိနေတယ်ဆိုတာကိုလည်းသူကအသိမှပြုပြောပါတယ
်။မြန်မာဒီရခိုင်ပြည်မြောက်ပိုင်းမှာနေတဲ့မွတ်စလင်အကုန်လုံးတော့လူဆိုးတော့မဟုတ်ပါဘူး။သူတို့မှလည်းသူတို့ဖိနှိပ်မှုတန်ကိုခံနေရတဲ့လူတွေလည်းရှိတယ်။ကျွန်တော်တို့ရခိုင်မျိုးသား
ရခိုင်ဒေသမှာငင်းငယ်ရတဲ့ရခိုင်လူမျိုးတွေရဲ့ကိုယ်ပိုင်ပြည်လန်းခွင့်ရဖို့ကပိုပြီးတော့အရေးကြီးနေတယ်လို့လည်းအေအေစီဦးစီးချုပ်ကပြောပါတယ်
။ငင်းချမ်းရေးဆိုတာဆုတောင်းနေလို့မရဘူး။တကယ်ကျွန်တော်တို့ကငင်းချမ်းရေးကိုလိုချင်တာတော့ဟုတ်တယ်။ဒါပေမဲ့ကျွန်တော်တို့တက်ကငင်းချမ်းရေးထက်ဒီကိုယ်ပိုင်ပြည်ခန့်ခွင့်နဲ့ကျွန်တော်တို့အမျိုးသားကံကြမ္မာဖန်တီးခွင့်ကတော့အရေးကြီးတယ်။ဒါရပြီဆိုရင်ငင်းချမ်းရေးဆိုတာရပြီသားပဲ။
တဖက်မှာတော့ညီညာရေးစနစ်ပေါ်တွေအတွက်ထုတ်ကကြောင်းဝင်ညှိနှိုင်းပေးမှုနဲ့အစိုးရညီညာရေးကော်မရှင်နဲ့စနစ်ပြောဆိုတာတွေရှိတယ်လို့ပြောပါတယ်။ဒါပေမဲ့လို့တိတိကျကျတိုးတက်တဲ့ရလာတွေမရခဲ့ဘူးလို့ဆိုပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာထိတဲ့ဝင်အကူအညီတွေပေးနေတယ်လို့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့လည်းကြောင်းဝင်မှုတွေကရှိနေပါတယ်။ရခိုင်ပြည်နယ်တွင်းမှာဆိုရင်တော့အထူးသဖြင့်ဒီဓာတ်ငွေပိုက်လိုင်းနဲ့ကြောက်ဖြူရေနဲ့စစ်ကမ်းစီမံကိန်းတွေမှာတရုတ်ကယင်းနှိမ့်နှံမှုတွေရှိပါတယ်။အေအနေနဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့သူတို့စန့်ကျင်မှုမရှိဘူးလို့အေစုစည်းချုပ်ကပြောပါတယ
်။ကျွန်တော်တို့ ULA အနေနဲ့ဒီစီမံကိန်းတွေကိုကျွန်တော်တို့စန့်ကျင်တဲ့သဘောမရှိပါဘူး။ဒီစီမံကိန်းတွေဟာဒီကျွန်တော်တို့အနာဂတ်ရခိုင်ပြည်တိုးတက်လာဖို့အတွက်ဒါကောင်းကျိုးတစုံတရာပံ့ပိုးမှုဖြစ်လာမယ်လို့လည်းကျွန်တော်တို့အမြင်သဘောထားရှိပါတယ်
။ဝါဒီသားမှာကျင်းပတဲ့ဝါညီညာရေးနှစ်30ပြည့်အခမ်းအနားကိုအေးထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်တယ်လို့မြန်မာဆွေရဘက်ကဆိုရင်ပြည်သူ့ဝန်ကြီးဦးသိန်းစွေနဲ့ညီညာရေးကော်မရှင်ဥက္ကဋ္ဌဦးသိန်းစောညီညာရေးကော်မရှင်ချန်ပီဦးမှုစောဦးတို့လည်းတက်ရောက်လာပါတယ်။အေးခေါင်းဆောင်တွေနဲ့မြန်မာဆွေရတာဝန်ရှိသူတွေတီးခြားတွေ့ဆုံမှုရှိမရှိဆိုတာတော့မသိရပါဘူးခင်ဗျ
။ကုသညုံကပြောပြသွားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဘက်ကသတင်းတော်ကိုမပြောခင်မှာအခုရင်တော့လာမယ့်စနေညတိုက်ရိုက်လေတိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
တော်လာရှင်ရှင်ကိုပိုင်ဥချုပ်ခွင့်ရဝဒေတာမှာငင်းငယ်ကြီးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာ ခွင့်မျိုးတိုးတက်နေတဲ့ဒေသပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေး၊စီးပွားရေး၊စီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေသရဲ့ခွင့်မျိုးပူတွေဟာတခြားတန်းရင်းသားဒေသတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလား။ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook ဖန်ပြနာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်တော့ရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်စတူဒီယိုဘက်ကိုထပ်မံဖိတ်ခေါ်ကြပါရခင်ဗျာဒီမြန်မာပိုင်းကနေခြေသာရင်းနေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတော့အိန္ဒိယနိုင်ငံဘက်ကသတင်းပုတ်ကိုတင်ဆက်ပေးကြပါမယ်။အိန္ဒိယနိုင်ငံမှာလက်ရှိကျင်းပနေဆဲဖြစ်တဲ့ရွေးကောက်ပွဲတွေမှာဒေသတွင်းပါတီကြီးနှစ်ခုကသူတို့ရဲ့ကိုယ်စားလှယ်လောင်းအဖြစ်အမျိုးသမီးအရေးအတွက်အတော်များများကိုရွေးချယ်ခဲ့တာကြောင့်လူလူကြားလှုပ်လှုပ်ရှားရှားဖြစ်လာပါတယ်။ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ Trinamool Congress Party ကအမျိုးသမီးကိုယ်စားလှယ်လောင်း40ရာခိုင်နှုန်းကိုရွေးချယ်ခဲ့ပြီး Biju Janata Dal Party ကတော့33ရာခိုင်နှုန်းကိုရွေးချယ်ခဲ့ပါတယ်။ဒါပေမဲ့တနိုင်ငံလုံးကိုကိုစားပြုတဲ့လက်ရှိအာဏာရပါတီ BJP နဲ့အဓိကအတိုက်ခံ Congress Party တို့ကအဲ့ဒီဒေသတွင်းပါတီငယ်၄တွေလောက်အမျိုးသမီးကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ခွင့်ပေးမထားပါဘူး။ဒါကြောင့်လည်းရွေးကောက်ပွဲပြီးလွတ်တော်ထဲမှာအမျိုးသမီးအရေးအတွက်တိတိကျကျများလာမယ့်အလားအလာတိတ်မတွေ့ရဘူးလို့ကျောင်းဝင်သူတွေကထောက်ပြပြောဆိုနေကြပါတယ်ဒီကြောင်ရီတူဂျိုရှီနယူးဒေလီမြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝဲလိုင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်အချိန်ရောက်လာပြီဖြစ်တာမို့နိုင်ငံရေးပါတီတွေဟာမဲရရည်အတွက်သူ့တဲ့သူအပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြတာကြောင့်ကြော်ညာတွေလည်းနေရာတိုင်းမှာတွေ့နိုင်ပါတယ်ဒေလီမြို့နယ်ပဟာဂန့်ချ်မှာရှိတဲ့ပါတီတစ်ခုကတော့အမျိုးသမီးကိုယ်စားလှယ်လောင်းတွေကြီးပဲပါတာမို့မဲရနိုင်မှုခက်ခက်ခဲခဲကြိုးပမ်းနေရပါတယ်အမျိုးသမီးတွေအနေနဲ့နိုင်ငံရေးအရသူတို့ရဲ့ရပိုင်ခွင့်ကိုဖမ်းဆုပ်နိုင်အောင်စူးစမ်းပြီးလွတ်တော်အတွင်းအမှတ်နေရာ50ရာခိုင်နှုန်းရအောင်လှုပ်ဆောင်ကြဖို့အမျိုးသမီးများပါတီ All India Women United Party ဥက္ကဋ္ဌနတ်စင်ဘန်နိုးကပြောပါတယ
် जब आपके पास कोई पावर है ही नहीं जब आपके कलम में ताकत है ही नहीं आपके पास बैठने
को मां लोक ပိုင်ရဲ့အာဏာမရှိဘူးဆိုရင်ကိုယ်ကဘသူမှခရူးဆိုင်မှာမဟုတ်ပါဘူးကိုယ့်ရဲ့တောင်းဆိုမှုတွေကိုလည်းဘသူမှအလေးထားမှာမဟုတ်ဘူးလေလူငယ်တဲ့82နှစ်အတွင်းအမျိုးသမီးတွေကိုတလွဲနေရာတွေမှာအတုံးချခဲ့တယ်ဆိုတာကျမတို့သဘောပေါက်ခဲ့ပြီးပါပြီ
အိန္ဒိယမှာအမျိုးသမီးတွေအနေနဲ့သမရဝန်ကြီးချုပ်နဲ့ပြည်내အုပ်ချုပ်ရေးမှုစတဲ့ယာရုတွေမှာအရေးပါတဲ့နေရာတွေတာဝန်ထမ်းဆောင်ခဲ့ကြပေမဲ့အဲ့ဒီအမျိုးသမီးတွေဟာဩဇာရှိတဲ့နိုင်ငံရေးမိသားစုတွေကလာကြတာများတယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအဖွဲ့ကजगदीप चोका का ब्यो बारे
उनको नॉर्मल महिलाओं का रिप्रेजेंटेटिव समझना मेरे हिसाब से ठीक नहीं है नॉर्मल महिलाओं
तू और इंडिया का तमन यदा म्योदबी တွေကိုကိုစားပြုတယ်လို့ပြောလို့မရနိုင်ပါဘူးတမန်မျိုးသမီးတွေရဲ့သဘောဆန္ဒကိုသိနိုင်ဖို့အတွက်အဲ့ဒီမျိုးသမီးကောင်းဆောင်တွေပါလို့မရနိုင်ပါဘူ
း2014ခုနှစ်ကကျင်းပခဲ့တဲ့ရွက်ောက်ပွဲအတွင်းအမှတ်နေရာ543နေရာရှိတဲ့အောက်လွတ်တော်အတွက်အမျိုးသမီး64ဦးရွေးချယ်ခံခဲ့ရပါတယ်ဒါဟာ82နှစ်အတွင်းအများဆုံးဖြစ်ပါတယ်။အိန္ဒိယတနင်္ဂနွေလုံးမှာအမျိုးသားအမျိုးသမီးအရေးအတွက်ဇာတူလောက်ရှိပေမဲ့လွတ်တော်အတွင်းမှာတော့အမျိုးသမီးကိုယ်စားလှယ်17ရာခိုင်နှုန်းပဲရှိတယ်လို့နိုင်ငံရေးသုတေသီနီရာချန်ဒိုကီနဲ့ဒီမိုကရေစီပြည်ထောင်ပြောင်းလဲရေးအဖွဲ့ကဂျက်ဒီပ်ချိုကာတို့ကပြောပါတယ
်။ Politics me as I said pura time aapko bilkul ujhe rehna hai politics me constituency
နိုင်ငံရေးဆိုတာကအချိန်ပြည့်လုပ်ရတာပါ။ကိုအတွက်မဲဆန္ဒနဲ့ရှိပြီးတော့အဲဒီကလူတွေနဲ့အမြဲတမ်းထိတွေ့နေဖို့လဲလိုပါတယ်။တစ်ဖက်ကမိသားစုကိုကြည့်နေရတဲ့အမျိုးသမီးတွေအဖို့ကတော့အဲ့လိုလုံနိုင်ဖို့ခဲရင်ပါတယ
်။စပ်ပါတီမဲအာဒမီဟဲဂျိုနေတာဟဲအော်ဥန်ကေအ ird gird ဂျိုဟဲဝိုဘီအ
ာငေးပါတီတွေမှာခေါင်းဆောင်တိုင်းလူလူကအမျိုးသားတွေဖြစ်ပြီးသူတို့ဘေးကလူတွေကလည်းအမျိုးသားတွေကြီးပါပဲ။ဒီလူအများစုကရှေးရွှဲဝါဒကိုလက်ခံတဲ့မိသားစုတွေကလာကြတာပါ။ဒါကြောင့်သူတို့ကမျိုးသမီးတွေအာဏာရလာပြီးသူတို့ပြန်အုပ်ချုပ်မအောင်မလိုလားကြပါဘူ
းလွတ်တော်တွင်အမျိုးသမီးအမတ်အရေးအတွက်များလာအောင်အရင်ကစူးစမ်းခဲ့တာတွေလည်းမအောင်မြင်ခဲ့ပါဘူးအမျိုးသမီးတွေအနေနဲ့တကယ့်နိုင်ငံရေးအာဏာမရမချင်းအခြေအနေတွေပြောင်းလဲလာမှာမဟုတ်ဘူးလို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအဖွဲ့ကနီရာချန်ဒိုကီကပြောပါတယ် အနာရလာပြီးအလောက်ကိုင်ဖန်တီးပေးနိုင်ခွင့်နဲ့တခြားကူညီထောက်ပံ့မှုတွေလုပ်ပေးလာနိုင်တော့မှအမျိုးသားတွေကအာရုံစိုက်လာမှာပါ။၂၀၁၄ခုနှစ်ရွေးကောက်ပွဲတွင်အမျိုးသမီးတန်း၂၆၀မဲပေးခဲ့တယ်လို့အိန္ဒိယရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒါပေမဲ့အမျိုးသား၉၀လောက်က၅၀၀ရှိခဲ့ပြီးအမျိုးသမီး၉၀လောက်အရေအတွက်က၄၀၀ရှိခဲ့ပါတယ်။အမျိုးသမီးဝင်ရောက်ရှင်ပြိုင်မှုများလာရင်တဖြ င်ကြည်နေကြပါတယ်ခင်ဗျာ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေသဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ပြည်မြန်မာပိုင်းရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုညနေ9:00နာရီထိလိုင်းလို့မြန်မာ16:25နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 ဂျိုလူနဲ့ VOA Facebook စာမျက်နှာ VOA Burmese News တို့မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။သူစော်စစ်စေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုတီးပြတ်ထားပြီးအမေရိကန်ကွန်ဂရက်စ်တော်ကိုမပေးဖို့မီတနင်္လာရောက်လို့ဒီနေ့မနေ့ပိုင်းမှာရှင်းနေချိုဝီလျံဘားနဲ့လက်ထောက်ရှင်းနေချိုရော့ဒ်အော်ဇန်စတိုင်းတို့ဒင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားပါတယ်။တက္ကသိုလ်ဒီမိုကရတီအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျန်နိုနက်တလာကတော့ရှင်းနေချိုရဲ့လုပ်ရမျိုးဘယ်တော့မှမကြုံခဲ့ဘူးလို့သမန်အကျိုးရှိအောင်သူစုံစမ်းရေးမှုရဲ့အစီရင်ခံစာကိုလူရဆွဲအတိတ်ပဲဖွင့်ဖို့ကြိုးပမ်းတဲ့လုပ်ရဖြစ်နေလဲမနေ့နောက်ပိုင်းမှာပဲဝေဖန်လိုက်တာပါ။မြောက်ကိုရီးယားနဲ့အမေရိကန်ကနျူကလ িয়ার ဆွေးနွေးရေးစီစဉ်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဆက်လက်မပါဝင်မှုမြောက်ကိုရီးယားကတောင်းဆိုလိုက်ပါတယ်။သူအစပုံမှုကြီးဆိုင်ပြီးရင်းချက်သူတူဦးနဲ့အဆက်ဆံလုပ်ဖို့လိုလားတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကွန်ချုံကန်ရဲ့ပြောကြားချက်ကိုအစိုးရဘက်တင်းကပြောဆိုလိုက်တာပါ။အိန္ဒိယနိုင်ငံမှာထရီရွေးကောက်ပွဲဒုတိယအဆင့်တွင်လူလူတွေစတင်မဲပေးနေပါတယ်။ဒီနေ့ရွေးကောက်ပွဲအတွက်မဲပေးဝင်ရှိသူတန်း150ကျော်အထိရှိနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံနောက်ပံပိုင်းမှာဒီနေ့မနေ့အယုံမတက်ခင်အချိန်ဘတ်စကားစင်းကိုခွဲထွက်ရေးလှရှားသူစစ်သွေးကြွရေးလို့ယူဆရသူတွေရဲ့တက်ခတ်မှုကြောင့်ရေတပ်ဝင်နဲ့အများစုပါဝင်ခီးတဲ့14ယောက်သေဆုံးသွားပါတယ်။ပါကစ္စတန်နိုင်ငံကစစ်ကမ်းမြို့တွေဖြစ်ခဲ့တဲ့ကရာချီနဲ့ဂွာဒါမြို့တွေကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကလူပြတ်တဲ့နေရာတစ်ခုမှာဘတ်စကားတားဆီးတက်ခတ်ခံရတယ်လို့လည်းကိုရန်တွေ့သူတွေနဲ့အာဏာပိုင်တွေကပြောဆိုထားကြပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဂိုးဖြစ်ပါတယ်။ VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9.25 32.50 နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရနိုင်ပါ
This program has come to you from the Voice of America, Washington.